တောင်အဖရိကသမ္မတဟောင်း FWD Clark ကစက်တင်ဘာလနေ့မနေ့ကိတ်တောင်မြို့ကနေမှာကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ဒီကလပ်ကလူနည်းစုလူပြူတွေကပဲကြီးစိုးခဲ့တဲ့တောင်အဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်တဲ့နောက်ဆုံးသမ္မတဖြစ်တဲ့ခွဲခြားမှုအဆုံးသတ်ရေးကိုဦးဆောင်လုပ်ကိုင်ပေးခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်သူ့ကိုဝေဖန်တာတွေရှိတယ်လို့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်လည်းလူပြူအစိုးရကသူ့ကိုတက်ဆက်ပါအဖြစ်သတ်မှတ်ခဲ့ပါတယ်။လူမဲကောင်းဆောင်နယ်ဆန်မန်ဒဲလာနဲ့အတူငြိမ်းချမ်းရေးနိုဘယ်ဆုကိုပူးတွဲချီးမြှင့်ခံခဲ့ရပြီးကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်။မန်ဒဲလာကမန်ဒဲလာကတော့အသက်95နှစ်အရွယ်2013ဒီဇင်ဘာလကကွယ်လွန်ခဲ့တာပါ။မန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေပြန်လွတ်ပြေးတဲ့အကြောင်းတောင်အာဖရိကလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဟောင်းဒီကလပ်ကကြေညာခဲ့တာပါ။လူမျိုးရင်းနဲ့အသားအရောင်ခွဲခြားအုပ်ချုပ်တဲ့စနစ်ဆိုးကျင့်သုံးမှုကြောင့်ဆယ်စုနှစ်ပေါင်းများစွာကမ္ဘာနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံထားရတဲ့တောင်အာဖရိကမှာမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားတာကနေလွတ်ပြေးမဲ့အကြောင်းလွတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဒီကလပ်ကကြီးညာလိုက်တော့နိုင်ငံတော်ကစိတ်လုံးတရာကြီးပျော်ရွှင်ခဲ့ကြပါတယ်ခင်ဗျာ။